အနာဒိမြန်မာစစ်တပ်ကိုတန်းခတ်ပိတ်ဆို့မှုချမှတ်ရေးဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေတနင်္လာနေ့ကသဘောတူခဲ့ပြီးမြန်မာစိုးရအတွက်ငွေကြေးထောက်ပံ့မှုတွေကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံခြားရေးရာမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ
် Today we have decided a set of targeted measures with ministers in response to these events.
အနာသိမ့်မှုမှာစစ်တပ်ဘက်ကတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးအမြတ်တွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူရေးအတွက်နိုင်ငံရေးအရာသဘောတူညီချက်ရရှိခဲ့ကြောင်းမြန်မာစိုးရပြုပြင်ပြောင်းလဲရေးအစီအစဉ်တွေအတွက် EU ရဲ့ဓာတ်ရိုက်ငွေကြေးထောက်ပံ့မှုအလုံးကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်အခြေအနေတွေပြည်လဲစီရေးအတွက်တန်တမာကြီးနီလန်အလုံးသုံးပြီးဆောင်ရွက်မှာဖြစ်ပြီးဒီလိုကြိုးပမ်းဆောင်ရွက်မှုမအောင်မြင်ရင်တော့စစ်တပ်အာဏာပိုင်တွေကိုတန်းခတ်ပိတ်ဆို့မှုချမယ်လို့ဂျာမနီနိုင်ငံခြားရေးဝန်ကြီးကလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံကိုပိတ်အပ်ထားတဲ့အထူးကုန်သွယ်ခွင့်အခွင့်အရေးဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကို EU ကပြန်လည်သုံးသပ်နေတယ်လို့လည်းတနင်္လာနေ့ဆွေးနွေးပွဲအပြီးထုတ်တဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ကြေညာချက်ကဖော်ပြပါတယ်